ထိုင်းနိုင်ငံမှာအခု2024ခုနှစ်အတွင်းမှာအပူလိုင်းကြောင့်သေဆုံးသူ61ယောက်ထက်မနည်းရှိသွားပြီလို့ထိုင်းကျန်းမာရေးဌာနကဒီကနေ့တောက်ကြနေ့မှာထုတ်ပြန်ပါတယ်။2024ခုနှစ်နှစ်စချိန်ထဲကနေမေလ10ရက်နေ့အထိအပူရှက်လို့သေဆုံးသူ61ယောက်ရှိသွားပြီလို့ကျန်းမာရေးဌာနကပြောပါတယ်။2023ခုနှစ်တုန်းကတော့တစ်နှစ်လုံးမှာမှဒီအပူဒဏ်ကြောင့်သေဆုံးသူ38ယောက်သာရှိခဲ့ပါတယ်။သေဆုံးသူအများစုဟာလယ်ယာစိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံအရှေ့မြောက်ပိုင်းဒေသတွေကဖြစ်ကြပါတယ်။ထိုင်းနိုင်ငံတော်ဝန်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစံချိန်တင်အောင်ပူပြင်းတဲ့အပူဒဏ်ကြောင့်ကျန်းမာရေးနဲ့မိုးလေဝသသတိပေးချက်တွေကိုအာဏာပိုင်တွေကနေ့စဉ်ရက်ဆက်ဆိုသလိုထုတ်ပြန်ခဲ့ရပါတယ်။ဧပြီလထဲမှာထူးခဲ့တဲ့အပူဒဏ်ကိုထိုင်းနိုင်ငံမှာခန်းစားခဲ့ရပြီးတော့နိုင်ငံမြောက်ပိုင်းလမ်ပန်းပြည်နယ်မှာတော့အပူချိန်ဟာ 44.2 ဒီဂရီစင်တီဂရိတ် 117.6 ဖာရင်ဟိုက်အထိပူခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဒီဧပြီလကနေမေလဆန်းအထိအင်မတန်ပူပြင်းတဲ့ဒဏ်ကိုခန်းစားခဲ့ကြရပါတယ်။မန္တလေးမြို့မှာဆိုရင်အပူဒဏ်ကြောင့်သေဆုံးသူ90ထက်မနည်းရှိခဲ့တယ်လို့ပရဟိတကူညီသူတွေကVOA မြန်မာပိုင်းကိုပြောပါတယ်ကဘာကြီးပုံမပူနွေးလာတဲ့အကျိုးဆက်ကြောင့်ရာသီဥတုပြောင်းလဲဖောက်ပန်မှုတွေဖြစ်ပြီးတော့အင်မတန်ပူပြင်းကာလကြာရှည်တဲ့အပူလိုင်းဖြတ်တဲ့အချိန်ပိုများမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်အမေရိကန်ပြည်ထောင်စုမှလည်းရာသီဥတုဖောက်ပန်မှုကြောင့်အလဲပိုင်းနဲ့တချို့နဲ့ဒီပုံမှန်အားဖြင့်လေဆင်နှမောင်းတိုက်ခတ်လေမရှိတဲ့ဒေသတွေမှာပါပြင်းထန်တဲ့လေဆင်နှမောင်းတွေဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အများအပြားပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်